တင်တော်ဝင်းမြမှာပုဂ္ဂလိကဈေးရုံနဲ့တခွဲခန်းတွေမှာကိုဗစ်စစ်ဖို့နဲ့ကုသဖို့ညှိနှိုင်းထားတာကိုခွင့်ပြုလိုက်ပြီလို့ကျန်းမာရေးနဲ့အောက်ဆဝန်ကြီးကပြောခဲ့တဲ့အပေါ်ဝန်ကြီးဌာနပြောခွင့်ရကိုမေးရမှာဒေါက်တာသန်းနိုင်စိုးကအခုလိုဆက်ရှင်းပြပါတယ်
။ဒါတော့ညှိနှိုင်းတော့မှာပါ။ဒီကပုဂ္ဂလိကဈေးရုံတွေကိုကျွန်တော်ကဒူနာပေါ့နော်။တောက်လျှောက်ပြီးတဲ့အတိုင်းတွေကိုပြန်ပြီးတော့ဆောင်ရွက်စီစဉ်တာပေါ့ကြာ။ဒီဘက်ကကျွန်တော်ဒီ NCD နဲ့ပတ်သက်တဲ့အပိုင်းတွေပေါ့နော်ဒီ COVID negative တွေပေါ့ဒါတွေတော့များလဲခုလာနိုင်တယ်ဒါတော့ဒီဘက်ကဒီပုံလေးကစစ်ဆန်နေပေးနေတယ်ပေါ့နော်ဒီ primary care ပေါ့ဒီညာကဒီ GP စစ်ဆန်နေပုံလေးကစီးရင်စီးနေစံပေါ့နော်ဒါတွေပြန်ရှင်းတန်းလာများများကျွန်တော်ဒီဆေးရုံမှာရှိတယ်ကျွန်တော် developer တွေပေါ့ COVID ကို communicate ရော non communicate ရောထမ်းနေရတယ်အများကြီးတက်တာတော့ပါဝင်တယ်နော်ဒီနေ့တနင်္လာနေ့ဒီနေ့တွားယူသွားခြင်းပေါ့နော်ကိုကြီးရချင်းကြီးတင်သွားနိုင်တယ်ပေါ့
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီနေ့မှာကိုဗစ်ရှိမရှိအမြန်စစ်ဖို့လူလာတာပေါ့ဆရာနော်ပုဂ္ဂလိက
ဟုတ်တယ်ရမှာပေါ့ညာကျွန်တော်ကဒီ rapid test kit တော့တုံးနေရတယ်ဒီ rapid test kit တော့အရင် positive နော်ပုဂ္ဂလိကရှိရင်ကျွန်တော်တို့ဘက်ကိုပြန်သွဲမလားအဲပုဂ္ဂလိကတွေက RDD နဲ့စစ်ပြီးတော့အများကြီးလွှဲလာနိုင်တယ်ဒီမှာလုပ်ကြည့်ကျွန်တော်တို့ဘက်ကထားနိုင်မှာပေါ့နော်အဲ့တော့ဒါမှမဟုတ်ဘူးဆိုရင်ပုဂ္ဂလိကအခြေအနေတွေကပြုမှလည်းဒီအခြေအနေကြီးရှိရင်ပြည်မှာ900လောက်ဒီစာမျိုးပြည်ရှိရင်အဲ့ဒီအခြေအနေကြီးရနေပြီးတော့ပြန်ပြီးတဲ့အခါကျတော့သူတို့အခြေအနေတွေပေါ့နော်ဒီကနေ့တဲ့ hospital ရှိသူတို့ဆက်မှတ်ပြီးတော့အဲ့ဒီမှာသူတို့ covid လေးနဲ့ဒါပုံလေးကသိရုံအခြေအနေပေါ့နော်ဆော်ရလို့တဲ့အနေနဲ့ထားမလားပေါ့
ဟုတ်ကဲ့ဆရာဒါတော့အမြန်စစ်လို့ပိုးတွေ့ခဲ့ရင်ပေါ့နော်တကယ်လို့များပိုးမတွေ့ခဲ့ရင်ရောဆရာဒီအမြန်စစ်တဲ့နီးကအားနည်းချက်တစုံတရာ
အဲ့တော့ ID negative ဖြစ်နေတယ်လေလွတ်နိုင်တဲ့ဟာရှိရပေါ့နော်လက္ခဏာမပြပြီးဆရာလက္ခဏာပြပြီး6ရက်ဆိုတဲ့ဟာကနာ ID negative ဖြစ်နေတယ်လေကနာ PCR ရဲ့လက္ခဏာတွေရှိနေတယ်တိကျတာတွေပေါ့နော်အဲ့ဒါကြောင့် confirmatory test လို့ပါပေါ့အော်ဒီနေ့အနေနဲ့ PCR တောင်းရမယ့်ဟာကိုကြည့်ပါမယ်။အော် PCR တောင်းရမယ်ဆိုရင်ဒါကျွန်တော်တို့ဒီ NHL အနေနဲ့လည်းဒီ PCR တွေကိုတောက်ချောက်ဖြစ်နိုင်တာ။ဒါမှမဟုတ်ဒီပုံလေးက system ထဲမှာရှိတဲ့ခွဲခန့်ပေါ့နော်။ဒါအပြင်မှာဒီ professional တစ်ခွဲခန့်အကြီးကြီးကိုဖွင့်ထားရသေးတယ်။အဲ့ဒီနေရာမျိုးကြီးမှာ PCR တောင်းမိတဲ့ခါကျတော့ accreditation ပေါ့နော်။ဒီ ratio accreditation, HR accreditation တို့ဒီဘက်ကဒါမျိုးကြီး confirmatory test တွေလုပ်နိုင်တာပေါ့နော်။အဲ confirmatory test တို့ပြီးရဲ့ဒီနာကိုလည်းခုနပြောရပေါ့နော်။သိချင်လာရင် ICU တို့ ICU တို့ service တွေထိုးထားရပေါ့နော်။ခုနသူတို့ရဲ့ design ရဲ့ policy တွေမှာထားနိုင်တာပေါ့။ဒါကြီးကကျွန်တော်ပုံမှန်ကကျွန်မရဲ့ဖွဲ့ဒီနေ့ကြီးရမှာရှိတယ်။ကျွန်တော်ကအဲ့အရာကြီးမှန်ရလာရင်ဘယ်လိုပူးပေါင်းဆောင်ရွက်မယ်ဆိုရယ်အတူတူပြီးရဲ့ကျွန်တော်အကြီးအကျယ်ရှိဖို့လိုတယ်။အပေါ်ဒီကကြတော့ဝေဆောင်ကားတို့ပြေဖို့လိုအပ်ချက်ရှိမှာပေါ့။အဲ့ဒါကြတော့ဒူနာရီဘက်ကတက်ကကြီးမဲ့မှုပေါ့နော်။အားရနေရဖို့လိုတယ်။သူ့အစီအဝါကတက်နိုင်တယ်များတော့အကုန်လုံးပေါ့နော်။ကိုဗစ်ဒူနာရီအကုန်ပြီးပဲပေါ့နော်။အဲ့တော့ဒါလျာနဲ့တစ်ဆက်ကဒီ barricade address အရာပေါ့နော်။ business area ခုနစဉ်းစားမယ်အတိုင်းပဲအားရှိပေါ့နော်။
ဟုတ်ကဲ့ဆရာ။အဲ့တော့အခုလို့ public safety နေဘက်ကဒီ covid နဲ့ပတ်သက်ပြီးလက်ခံဆောင်ရွက်ပေးလာနိုင်ရင်အစိုးရ safety နေဘက်မှာဝင်ပြတာကိုသက်သာစေတာဖြင့်အခြားရောဘယ်လိုအကျိုးရှိနိုင်လဲဆရာ
။ ICD ဒူနာရီအများကြီးစောင့်ရှောက်မှုပေးနိုင်တယ်ဆိုရင် ICD ဒူနာရီကဒီကဲကောင်းကောင်းရမယ်။သူရဲ့ဒီစိတ်သက်ကြီးကိုပေါ့နော်။ဒါကိုထိန်းထားနိုင်လို့ဆိုရင် covid တကယ်လို့ဝင်ရတော့မှာဒီနေရာဒီကောင်းတဲ့ချာခံနေရှိပါတော့နော်အဲတော့ဒါမျိုးတွေကလည်းကျွန်တော်ဒီနှုတ်ချခြင်းပြီးဖြစ်ခြင်းမှာအရေးကြီးတဲ့ဟာလေးပေါ့နော်အဲကျွန်တော်နေတော့ agreement base ပဲတော့ဖြစ်တယ်ဒါပေမဲ့ဒီဟာကိုအလုံးလုံးနိုင်တဲ့လက်ကနေကျွန်တော်ပေါ့ modest opportunity တော့ဒါလေးကတော့ကျွန်တော်အတူတူပြီးရပါတော့ဒီ pandemic disease ရဲ့ transmission ဆိုတော့ effectivity နဲ့ virulence ပေါ့ဒါအောင်လဲကျွန်တော် short တော့လို့မရ
ဟုတ်ကဲ့ဆရာအဲ့တော့မူအားဖြင့်တော့ပုဂ္ဂလိကဆေးရုံတွေကိုဒီ covid စစ်ခွင့်ပြုလိုက်ပြီဒါပေမဲ့ NDA ကင်းအောင်နဲ့နောက်ဆရာအရင်ကပြောခဲ့တဲ့ဒီစစ်ပီးပိုးတွေ့တဲ့ဇူနာတွေနဲ့နောက် contact တွေပါလိုလာမှာပေါ့ဆရာနော်သူတို့ကိုဘယ်လိုဆက်လုပ်မယ်ကိစ္စဒီလုပ်ငန်းစီတစ်ခုလုံးအသေးစိတ်ကိုပြင်ဆင်နေရတဲ့အခါကျတော့အချိန်ကာလအားဖြင့်ရောဆရာဘယ်လောက
်ဟုတ်စစ်နေရင်ကိုစပြီးတော့အဲ့ဒါဆက်ရမယ်ကိစ္စပေါ့ဆရာစစ်ပြီးရတယ်နောက်ကသုံးအောင်လိုက်တယ်အဲ့လိုမလိုက်နိုင်နေတယ်တော့စစ်တဲ့ဟာမလွယ်ဘူးဆရာဒါပေမဲ့ပြမှာပါဆရာကြာကြာလေးမှဒီဟာနေတယ်သွားပါပါဆရာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကျွန်တော်ဝင်းမြမှာ